တော်ရရှိမြတ်မြတ်အခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်မြမနိုင်ငံအခုလိုရွေးကောက်ပွဲကာလမှာရွေးကောက်ပွဲအပြင်တခြားမိမထားသင့်တဲ့ပြဿနာတွေလည်းအများကြီးရှိနေပါတယ်ဒါရုံနဲ့ပတ်သက်ပြီးမြမအရေးသုံးသပ်သူဥအောင်သူငင်းနဲ့ကျွန်တော်ကြော်စံသာဆွေးနွေးသုံးသပ်ထားပါတယ်ကျေးဇူးတော်အခုလာမယ့်ရွေးကောက်ပွဲတရားနှစ်ပတ်ပြီးလွတ်လပ်မှုဆန့်တဲ့အခြေအနေမိကုန်ဘူးဥအောင်သူငင်းကအခုလိုစဖြေပါတယ
်ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားပြတာမလားဆိုရင်တော့တော်တော်မိကုန်ရှိပါတယ်ဒီကိုဗစ်ကူးစက်ကပ်ပြီးအောက်မှာပေါ့လုံးရကန်ရတာလည်းခက်ခဲတဲ့အနေထားတော်တော်ရှိပါတယ်အဲ့အပြင်မှာဒီအစိုးရကကြတော့သူက incumbent advantage ပေါ့ဒီအာဏာရှိပြီးသားပါတီရဲ့အခွင့်အခေါင်းတွေအားလုံးကိုသုံးနေတဲ့ပုံစံမျိုးလည်းဖြစ်နေတယ်ဒီကန့်သတ်ချုပ်ချယ်မှုတွေလုံးတာကစလို့ပေါ့နော်ဆိုတော့နောက်ပိတ်ဆုံးကျွန်တော်တို့ပြည်သူလူထုကိုအခုဆိုပါစို့အခြေခံလူထုတွေကိုထောက်ပံ့ကြည့်ပေးတာဆုံးပေါ့ဆိုတော့ဒါမျိုးတွေလုပ်နေတဲ့အခါကျတော့သူ့ဘက်ကကျတော့အနေထားကတော်တော်လေးအသာစီးရှိနေတဲ့အနေထားဖြစ်ပါတယ်ဆိုတော့နောက်ထပ်လောလတ်တလောမှာကိုဗစ်ကူးစက်ကပ်ပြီးရတော့ဒါတကယ်ကိုလည်းချိန်ချောက်နေတဲ့ပြဿနာဖြစ်တယ်လို့ထင်ပါတယ်ခင်ဗ
ျဆက်ထမေးခြင်းနဲ့မိကုန်တစ်ခုကတော့ခုနပြောတဲ့အာဏာလက်ရှိအစိုးရအနေနဲ့လုံနိုင်ငံနိုင်ငံတွေဟာသူများတဲ့အခွင့်စာရဲဆိုတဲ့အပြင်ကိုဗစ်နဲ့ပတ်သက်ပြီးတော့အများပြည်သူလက်ငံဖို့ကန့်သတ်ထားတဲ့စည်းကမ်းတွေကိုအနာရပါတီမြူသတ်ဒီမိုကရေစီဖွဲ့ချုပ်ဖွဲ့ကထိုးဖောက်ပြီးတော့လူစုလူဝေးလို့ခီတက်တာတွေများရှိပါလားခင်ဗျာ
ဒီလက်ရှိပါတီခေါင်းဆောင်တွေကပြောတာတော့သူတို့မြစ်တာရက်ခံတယ်ပေါ့နော်ဒီတော့ဒါတွေကတားလို့မရဘူးအောက်ခြေလူကလုတ်တယ်ဆိုတဲ့သဘောမျိုးတွေပြောပါတယ်ဆိုတော့တကယ်တကယ်ကျတော့လည်းအရေးယူတဲ့နေရာတွေမှာတော်တော်လေးကိုမပြတတ်တဲ့အနေအထားတွေတွေ့ရတယ်ဗျ AEPP ကသူတို့ပြည်စုထားတဲ့စည်ရင်တစ်ခုရဆိုရင်မှုသေးသေးလေးတွေပေါ့ဒီညမထွက်ရလို့နှာခေါင်းစည်းမတတ်တာလို့ဆိုဒီလိုကိစ္စမျိုးတွေနဲ့အေးအေးယူရခံထားတဲ့လူက1500ပတ်ဝန်းကျင်လောက်ရှိတယ်ဗျ။ဆိုတော့အဲ့လားအပြင်မှာပြီးခဲ့တဲ့ကာလမှာဥမာဒီတရားဟောဆရာဒေးဗစ်လာအစလို့ပေါ့နော်။ဆန္ဒပြတဲ့ကျောင်းသားတွေအစုံအေးအေးယူခံရတော့ထောင်နံကတစ်နှစ်ကနေပြီးတော့တချို့က9နှစ်လောက်ကြီးကိုကြားတဲ့ဟာတွေလည်းရှိကြတယ်။ဆိုတော့ဒါပေမဲ့ပြန်တဲ့ခုနလိုမဲဆွဲစည်းုံနေတာတွေလူစုလူဝေးဖြစ်နေတာတွေကြတော့လေမမြင်ကြအောင်ဆောင်ရတဲ့ဟာမျိုးတွေရှိတာပေါ့။ဆိုတော့ဒီလိုအနေအထားမျိုးမှာပြောစရာဖြစ်တာပါ။
ဒီကောက်ပွဲတဲ့လောလောဆယ်မှာပိုအရေးကြီးနေတယ်အဲကိုဗစ်ကတော့လက်ရှိဆိုရယ်ထိန်းချုပ်မှုဘလောက်ထိရောက်မှုရှိပါသလဲသူတို့လက်ရှိ facilities အတွင်းမှာဒီဟာတဲ့ပို့ပြီးတော့ကောင်းအောင်လုပ်နိုင်တဲ့အခြေအနေရှိပါလားမြင်ပါလား
အောက်ခြေပါပေါ့နော်ဆရာဝန်ဆရာမတွေသူနာ view တွေဒီ volunteer တွေသူတို့တကယ်ကိုပဲဟိုကျူးကျူးဆဆလုပ်နေကြတာတော့ဒါချီကျူးစရာကောင်းပါတယ်ဒါပေမဲ့တစုံလုံးအခြေအနေကိုပြန်ချုပ်ရင်ကျွန်တော်တို့တည်င်းကအပြည့်ဝမရဘူးဆိုတဲ့အနေအထားရှိတာပေါ့ဆိုတော့အဲ့အနေအထားမှာကောလာဟလတွေကပူဖြစ်လာတယ်ဆိုတော့နောက်တစ်ခုကကျတော့အစိုးရကိုယ်တိုင်ကလည်းအမိန့်ညာခဏထုတ်လိုက်ခဏပြန်သိမ်းလိုက်ဟိုနားလည်ရလဲဖြတ်ပါတယ်ခင်ဗျဆိုတော့အဲ့လိုအနေအထားမှာတော့ဟိုပူပြီးတော့အထက်ကဲရှိတာပေါ့လေဆိုတော့နောက်တစ်ခုကကျတော့အပေါ်ပိုင်းမှာကော်မတီဖွဲ့ထားပါတယ်ဆိုတော့ဒါမဲ့တချို့ကော်မတီတွေကရှိသေးရလားပေါ့အလုပ်ရောလုပ်သေးရလားဆိုတော့ဟိုပုံစံမျိုးတွေပေါ့လေဆိုတော့အထူးသဖြင့်တော့ဒုသမရဟိုဥဆောင်ပြီးတော့ကော်မတီဖွဲ့တယ်တမရဘက်ကလည်းပါတယ်ပေါ့ဆိုအဲ့လိုပုံစံမျိုးကော်မတီတွေကရောအလုပ်ဖြစ်နေသေးလားပေါ့ဆိုတော့အဲ့လားတွေကကျွန်တော်မသိကြပါဘူ
းကိုဗစ်ကိစ္စကိုတိုက်တဲ့နေရာမှာရန်သူမိတ်ဆွေမချပူပေါင်းပြီးတော့လုပ်ရမယ့်ကိစ္စဖြစ်ပါတယ်လက်နက်ကိုင်အဖွဲ့အစည်းတချို့နဲ့မပူပေါင်းနိုင်ကြတော့ထားပါတော့မြေပေါ်မှာတရားဝင်အတူတကွလုပ်နေကြရမယ်လို့ယူဆရတဲ့တပ်မတော်တို့တခါအတိုက်ခံအဖြစ်နဲ့စိန်ခေါ်မဲ့ပါတီတို့သူတို့ဘက်ကရောဒီကိုဗစ်တိုက်ချေးရေးမှာအဆိုးရနဲ့နိုင်ငံရေးအာဂါဒါစေဝံကွယ်မှုမထားဘဲနဲ့ပူပေါင်းဆောင်ရွက်မှုရှိလို့ထင်ပါလား
အဲ့ဒါကတော့ဒီပြဿနာကိုဘယ်လိုစဉ်းစားသလဲဆိုတဲ့အပေါ်မူတည်မယ်လို့ထင်တယ်။နောက်အစောပိုင်းတော့ကျွန်တော်တို့ဒီကိုဗစ်ပြဿနာကိုစဉ်းစားပေါ်ကဟို public health ပေါ့နော်ပြည်သူ့ကျန်းမာရေးပြဿနာလို့ပဲစဉ်းစားတယ်။ဆိုတော့အဲ့တော့နောက်ပိုင်းမှာတော့နည်းနည်းဟိုချဲ့ထွက်လာတယ်ဒါစီးပွားရေးအကျတည်းလည်းဖြစ်နိုင်တယ်ဆိုတဲ့ဟာမျိုးပေါ့။ဆိုတော့ဒါပေမဲ့ကျွန်တော်မြင်တာကဒီကိုဗစ်ကြောင့်ဖြစ်လာနိုင်တဲ့နောက်ဆက်တွဲပြဿနာတွေကိုဘယ်လိုလက်ခံစဉ်းစားသလဲဆိုတဲ့အပေါ်မှာတော့ဟိုကျွန်တော်မရှင်းဘူးပေါ့ဆိုတော့အဲ့ဒီအနေထားအောက်မှာပဲအခုလက်ရှိကတော့ကျွန်တော်တို့မြင်နေတာဒီ public health ပြဿနာအခြေပဲကြိုက်တွယ်လုံးပဲဆိုတော့နောက်တစ်ခုကကြံတဲ့အင်အားစုတွေကလည်းဟိုဘာကောမလဲအစိုးရရဲ့နောက်မှာလိုက်ခဲ့ကြဆိုတဲ့ပုံစံမျိုးနဲ့သွားနေတော့လို့ထင်ပါတယ
်ဆိုတော့အစိုးရရဲ့လုံပုံကြိုင်ပုံမှားရင်းမှာကိုစောင့်နေတာအဲ့ဒီဟာကိုနိုင်ငံရေးအမြတ်ထုတ်ပြီးစီရင်ရေးလည်းနဲ့အဖြစ်သုံးကျင်လို့လက်ပိုက်ကြည့်နေတဲ့သဘောတော့မတွေ့ရဘူးပေါ့
အဲ့လိုတော့ကျွန်တော်မယူဆဘူးခင်ဗျ။ဆိုတော့ကျွန်တော်မြင်တာကတော့အစိုးရဘက်ကဒီပြဿနာကိုပို့ပြီးတော့ပေါ့နော်ကြေကြေပြန့်ပြန့်ပ တခြားအင်အားစုတွေနဲ့ပါမိဖက်ဖွဲ့ပြီးတော့ဆောင်ရွက်တင်တယ်လို့ထင်တယ်။ဆိုတော့နောက်တစ်ခုကကျတော့ဟို communication ပေါ့။တချို့ဟို resource တွေကိုလည်းတခြားမသုံးဘူးဆိုတဲ့အားမျိုးတွေ့ရခင်ဗျ။ဥမာအပြင် FM radio တွေရှိပါတယ်။ဆိုတော့အဲ့ရနေပြီးတော့ပုံမှန်ရန်ကုန်တိုင်းဝန်ကြီးချုပ်တို့မြို့တော်ဝန်တို့အမြဲတည်း communicate ကိုဆက်သွယ်ပြောဆိုနေလို့ရတဲ့အားမျိုးပါ။ဆိုတော့ဒါမျိုးတွေလည်းတခြားသုံးတာမတွေ့ရဘူးခင်ဗျ
။ COVID ပြီးရင်နောက်အရေးကြီးတဲ့ပြဿနာတစ်ခုကိုရွေးပါဆိုရင်ဘာကိုရွေးလိုပါလဲခင်ဗျာစီးပွားရေးအကြက်တက်ကိုပြောလို့လားငင်းငင်းကိစ္စကိုပြောလို့လားဘာကိုရွေးမလဲ
ဒုတိယကျွန်တော်ရွေးချင်တာတော့စီးပွားရေးပြဿနာကိုကျွန်တော်ရွေးချင်တယ်နောက်တစ်ခုကကျွန်တော်တတိယကတော့ဟိုငင်းငင်းရေးပြဿနာကိုကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
စီးပွားရေးပြဿနာကတော့ဟိုကျွန်တော်တို့တနိုင်ငံနဲ့လည်းမဟုတ်ဘူးတစ်ကမ္ဘာလုံးခံရမယ့်အနေအထားပါနိုင်ငံတကာမှာပညာရှင်တွေရောအစိုးရတွေရောတော်တော်များများမှာက post covid ပေါ့ကျွန်တော်တို့ covid အလွန်ကာလမှာပါရီလုတ်လဲဆိုတာကိုတော်တော်ကြီးတွေးခေါ်ကြံစနေတဲ့ဟာတွေကျွန်တော်လေ့လာမိပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်နိုင်ငံမှာကတော့အဲ့လိုပြောတာဆိုတာကဟိုတော်တော်နည်းတယ်ဆိုတော့နောက်တစ်ခါကျတော့ကျွန်တော်တို့ကကွယ်စည်းတွေ့ရင်ကျွန်တော်တို့ဒီပြဿနာကြီးကပြီးသွားမယ်လို့ဟိုယူဆထားတဲ့သဘောမျိုးကျွန်တော်တို့ပူကြရပါတယ
်အခုလက်ရှိမှာရောစီးပွားရေးအချင်းတချို့စည်ရင်းစရာတွေတချို့ရေးသားချက်တွေဆိုလို့ရှိရန်ကုန်မှာ90ရာခိုင်နှုန်းသောပြည်သားစုတွေဟာသမီးနောက်နမမစားနိုင်ဘူးဆိုပြီးတော့ရေးထားပါတယ်။နောက်ပြီးတော့သူတို့အစားအသောက်အတွက်အကျွေးတွေပိုတင်နေရတယ်ဆိုပြီးတော့ရေးထားတွေ့တော့တော့တောင်ဟုတ်ရဲ့လား။ရန်ကုန်မှာနေတဲ့လေးလာသုံးသပ်သူတယောက်နဲ့ဘယ်လိုမြင်ပါလဲ။အဲ့လောက်ကြီးဆိုးပါဘူးလား
။ဟောအဲ့ဒါကတော့ဟိုနေရာပေါ်မူတည်လိုက်မယ်ထင်တယ်ခင်ဗျ။ခုနပြောတဲ့ဟို90ရာခိုင်နှုန်းဆိုတဲ့ရာခိုင်နှုန်းအတိအကျတော့ပြောဖို့ခက်ပါတယ်။ဒါပေမဲ့ဒီလက်လုံလက်စားပေါ့နော်ကျွန်တော်တို့တော်တော်များများကတော့တော့ကိုကြက်တဲသွားတဲ့အနေအထားရှိတယ်။ခုနလိုကြွေးနေတည်နေတယ်ဆိုတာလည်းမှန်ပါလိမ့်မယ်။နောက်တစ်ခုကကျတော့ရှိတာလေးထုခွဲရောင်းချပြီးတော့ဟိုထိုက်စားနေရတဲ့ကာလမျိုးပုံဖြစ်တာပေါ့။ဒါကလည်းဘလောက်ကြာကြာတောက်ခံနိုင်မယ်ဆိုတာမသိမသေးကြပါဘူးခင်ဗျ
။ဟုတ်ကဲ့ဒါစီးပွားရေးဒါစီးပွားရေးနဲ့ဆက်တဲ့ငင်းငယ်ကြီးကိုပြောမယ်ဆိုရင်ငင်းငယ်ကြီးမရှိတဲ့ဒေသတွေမှာဆစ်ဆောင်ဒုက္ခတွေရေးစစ်ကြောင်ထိုးရင်ဆုံးထွက်ပြေးနေရတဲ့လူတွေရဲ့စီပွားရေးကြီးနေပူဆုမဲ့ထင်ပါတယ်ဆိုတော့အဲ့ဒီကစပြောကြအောင်ခင်ဗျာအဲ့ဒီကိစ္စတော့တောင်ဝန်ရှိရဲ့နိုင်ငံတော်အနာဘန်ကြီးအနေနဲ့ဘယ်လောက်ထိကူညီဆောင်ရှောက်နိုင်တဲ့အခြေအနေရှိပါလဲခင်ဗျာ
ဒီ report တစ်ခုဖတ်ရပါတယ် IRC ကလေဆိုတော့သူတို့ရေးတာတော့ဒီဆစ်ရှောင်စခန်းနေအခုသူတို့ပြင်ဒုက္ခသည်တွေမှာသူတို့က double emergency ပေါ့ပို့ပြီးတော့ထိခိုက်နိုင်ရယ်ဆိုတဲ့အနေအထားမျိုးသုံးပါတယ်ဆိုလိုတာကတော့ covid ရောဂါကူးစက်ရင်လည်းပူဆုမဲ့ဒီစခန်းတွေမှာကလူတော်တော်ကြက်ကြက်သေးသေးတွေနေရတဲ့အနေအထားရှိပါတယ်ဒုတိယကတော့ငကူတွေဟိုကဒီကျွန်တော်တို့ကျမရေးဝန်ဆောင်မှုတွေမရတဲ့အခါမှာဒီကတ်ယောဂတူနဲ့ဖြစ်ရင်နှစ်ဆပူပြီးတော့ပြင်ပန်းဒုက္ခရောက်မယ်ဆိုတဲ့သဘောမျိုးရေးထားတာပါကျွန်တော်တို့စီမှာရှိရဲ့အခုဒုက္ခသည်တွေအရေးအတွက်ပေါ့နော် IDP ပြီးရင်ဒုက္ခသည်တွေလည်းမနှဲပါဘူးဆိုတော့အဲ့ဒီအနေအထားမှာတော့ပူပြီးတော့ဒုက္ခရောက်ဖို့ရှိပါတယ်သူသဖြင့်ကျွန်တော်တို့ရခိုင်ပြည်နယ်အတွင်းမှာဆိုရင်လည်း IDP အရေးအတွက်ကတသိန်းခွဲလောက်မှန်တာပါတယ်ဒီလက်ရှိချိန်ကြီးကတိုက်ပွဲတွေကမလျော့သေးဘူးဆိုတဲ့ခါကျတော့ပိုဒုက္ခရောက်ဖို့အနေထားရှိတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့လေ့လာကြည့်တဲ့ခါကျတော့ဒီလောကပဲ share NLD ဆိုတဲ့ဒီ Facebook page မှာတက်လာတယ်လူမှုဖူလုံရေးကယ်ဆယ်ရေးနဲ့ပြလည်နေရာချထားရေးဝန်ကြီးဌာနပေါ့ဆိုတော့သူတို့ကနေပြီးတော့ဒီ IDP စခန်းတွေကိုထောက်ပံ့နေဆိုတဲ့ဟာမျိုးစည်းရင်းတွေတွေ့ပါတယ်ဆိုတော့ကျွန်တော်အဲ့စည်းရင်းတွေကိုပေါင်းကြည့်တော့ဒေါ်လာတစ်သန်းခွဲလောက်ပဲရှိနေမယ်ခင်ဗျာဆိုတော့အိမ်မှာပေးတာတော့ဆက်ပြခဲ့လို့ကျွန်တော်တို့နှကောင်းစည်းတို့စသဖြင့်နေထောက်ပံ့တာပေါ့နော်ဆိုတော့ကျွန်တော်ထင်တယ်ဒီလောက်နဲ့တော့ဟိုမဖူလုံဘူးစင်ပါဇက်နံပက်လောက်ပဲရှိမယ်လို့ထင်ပါတယ်အ
ဲ့ဒီဒေတာကတူရောဒီလိုမလုံးမလောက်တဲ့မစိုးမပိုးအကူအညီတွေကြောင့်သူတို့ဘယ်လိုအထင်ရောက်နေရလဲဆိုရင်သူတို့တမင်ပစ်ထားတယ်ဆိုတဲ့သဘောဖြူးမဆိုင်ပဲပစ်ပယ်ထားတယ်ဆိုတဲ့သဘောမျိုးခံစားမှုတွေသူတို့ပေါ်ထုတ်ပြောနေကြတာလည်းကြားပါတယ်အဲ့ဒါရောဘယ်လိုသုံးသပ်လို့ပါလဲပြောတင်တဲ့စကားတွေလားတကယ်အမှန်တွေလားအဲ့ဒါတွေက
ဆိုအဲ့လိုတော့အတိအကျကျွန်တော်မသိနိုင်ဘူးခင်ဗျာဆိုတော့ဒါပေမဲ့ဒီအစိုးရဘက်ကဖွဲ့ထားတဲ့ဟိုကော်မတီတခုရှိပါတယ်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့ဒီကိုဗစ်တိုက်ချက်ရေးမှာပူးပေါင်းလှုပ်ဆောင်ဖို့ဆိုပြီးတော့ဧပြီလထဲမှာဖွဲ့ထားတယ်အဲ့ဒီကော်မတီရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့နောက်ပိုင်းမှာတော့သိပြီးတော့ဟိုထူးထူးထူးထူးမကြားအောင်ခင်ဗျာအဲ့တော့ပူးပေါင်းဆောင်မှုကလည်းကျွန်တော်ထင်တယ်အားနည်းလိုက်မယ်လို့ယူဆပါတယ
်တကယ်တော့အဲ့ဒီအင်းမလနကဟင်းရစုရဘကလည်းပူပေါင်းဆောင်ရွက်ကိုကန့်လန့်တာတွေ့ရစိတ်အောင်အောင်ကောင်းတာပဲနှစ်ဖက်လုံးကပူပေါင်းဆောင်ရွက်မဲ့ပြောနေရပြီးတော့မပူပေါင်းနိုင်ဘူးတော့တိုက်နေကြတာအဲ့ဒါဘာများလဲဒီကိစ္စပူပေါင်းဆောင်ရွက်ရေးမှာ
နိုင်ငံရေးစီအစာစီးမှုကိုပိုဦးစားပေးပြီးတွေ့နေရသလားဒုက္ခရောက်နေတဲ့ပြည်သူတို့ကူညီဖို့ကိစ္စကိုသူတို့ဘာဖြစ်လို့လောက်တောင်အလေးမထားရသလဲဆိုတာလည်းနေဝေဖန်မအောင်ပြရအောင်သုံးသပ်ပါဦးဟုတ်ကဲ့ဟိုနေ့ထားမှာတော့ပြောရခက်ပါတယ်အထူးသဖြင့်တော့ကျမတော်ဘက်ကလည်းတစ်ဖက်သားအပြစ်ရတယ်ဆိုပြီးတော့ခဏခဏကြေညာပါတယ်ဆိုတော့ကြေညာပြီမဲ့လည်းတကယ်ဟိုတကယ်အခုတိုက်ပွဲတွေဖြစ်တဲ bueni chipi or top bini yara the ring two yara come So I know Elagaro, so not in a detail pool video, Napasalo are taking things in a chibu luma, no chimare. So not cool up, Tita Dagaro, Tilo Guru Kovica la Numa, a genia di Pushala, come here. There are genia di Pushala de Cajaro, so Tango Lelugene, Gulelugene, so you are genia Luke Kama.
ကိုကျွန်တော်တို့ပฏิပခါတွေလည်းပုံပြင်းထန်လာတတ်တယ်ဆိုတော့ကိုဆွေးနွေးကြတဲ့သဘောမျိုးတွေလည်းကြားရပါတယ်ဆိုတော့ကိုဗစ်ကြောင့်အညာရေးလာလာပိုဝေးသွားတယ်လို့ပြောရင်မှန်နေတာပေါ့မှန်နိုင်တာပေါ့နော်ဟုတ်ကဲ့ကိုဗစ်ကိုကျွန်တော်တို့ဘုံရံမျိုးဖြစ်ပေါ့ကျွန်တော်တို့ရဲ့အဓိကချင်းချောက်မှုဖြစ်မြင်ပြီးတော့ပူပေါင်းဆောင်ရွက်လို့ကျွန်တော်တို့ပုံပြီးတော့ကောင်းတဲ့လာလာပဲကိုသွားနိ